ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့ယာရူကနေဖျက်ရှားတာခံခဲ့တဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကသူ့ကိုစစ်တပ်ကနေယာရူပြန်ပြီးတော့ပေးထားပေမဲ့တနည်းဝင်နေမှာတော့စစ်တပ်နဲ့နိုင်ငံရေးသဘောတူညီမှုမရတဲ့အတွက်သူနှုတ်ထွက်ကြောင်းပြောကြားလိုက်ပါတယ်။ဒါအပြင်ဒီမိုကရေစီရပြောင်းလဲတဲ့အတွက်ဆွေးနွေးဖို့လိုအပ်နေပါတယ်လို့လည်းဝန်ကြီးချုပ်ကရုပ်သံလွှင့်ပေါ်မှာပြောပါတယ်။တနည်းဝင်နေကခါတောင်းတဲ့တခြားမျိုးကြီးတွေမှာစစ်တပ်ထိန်းချုပ်မှုကိုဆက်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်တွေကြောင့်နှစ်ယောက်တည်ဆုံးခဲ့တဲ့အတွက်ဆူဒန်မှာအောက်တိုဘာ25ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတော့ဆန္ဒပြသူတည်ဆုံးမှုဟာ56ယောက်ထိဖြစ်လာပြီလို့ဆူဒန်ဆံဝန်များဗဟုကော်မတီကပြောပါတယ်။ပထမဆုံးတည်ဆုံးရသူကမြို့တော်ခါတောင်းကဆန္ဒပြပွဲမှာဦးရောင်းဒဏ်နဲ့တည်ဆုံးရတဲ့အသက်20ဝန်းကျင်လူငယ်တူပါ။ဒုတိယကအော်ဒရာမြို့မှာတနက်ဒဏ်ကြောင့်တည်ဆုံးရတာဖြစ်ကြောင်းလည်းကော်မတီကပြောပါတယ်။ဒီတည်ဆုံးမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးတာဝန်ရှိသူတွေဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အာဏာသိမ်းပြီးချိန်ကစပြီးလူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပြီးတနင်္လာဆန္ဒပြပွဲကတော့72ကြိမ်မြောက်ဖြစ်ပါတယ်။မြို့တော်ခါတောင်းမှာဆန္ဒပြသူတွေကသမရနန်းတော်ရှိဦးတည်ပြီးခြိတက်လာနေတာကိုလုံခြုံရေးတပ်တွေကမြေမျိုးပုံးနဲ့ပြစ်ခတ်ဖြိုခွဲခဲ့တာဖြစ်ပါတယ်။